အမေရိကန်စစ်တပ်မှာလင်းငါပြောင်းထားသူတွေတာဝန်ထမ်းဆောင်권တားမြစ်ထားတာကိုပယ်ဖြတ်ဖို့အတွက်သမ္မတဂျိုးဘိုင်ဒန်ကတနင်္လာနေ့မှာသမ္မတအမေရိကန်ကိုထုတ်ပြန်လိုက်ပါတယ်။2016မှာသမ္မတဘရက်အိုဘားမားလက်ထက်ကလင်းငါပြောင်းသူတွေစစ်တပ်ထဲဝင်ခွင့်ပြုခဲ့တယ်လို့ကိုဖြစ်ချင်တဲ့ကြားမှာအင်္ဂါပြောင်းဖို့ဆေးကုသခွင့်လည်းပြုထားတာပါ။ဒါပေမဲ့သမ္မတဒေါ်နယ်ထရန့်တက်လာချိန်မှာတော့ငါကိုလင်းပြောင်းထားသူတွေကိုဆက်လက်တာဝန်ထမ်းဆောင်권ပြုပေးမယ်။နောက်ထပ်စစ်တပ်ထဲဝင်ခွင့်သူဆိုရင်တော့လက်မခံတဲ့တားမြစ်ခဲ့တာပါ။လင်းပြောင်းထားသူတွေစစ်တပ်တာဝန်ထမ်းဆောင်권မပြုပဲထားတဲ့ခွဲခြားလာကိုဒီကနေ့တည်ဖြတ်လိုက်ကြောင်းနဲ့အမေရိကန်နိုင်ငံမှာစစ်တပ်ထဲဝင်ဖို့အတွက်အရေးချင်းရှိသူတိုင်းပွန့်ပွန့်လင်းလင်းနဲ့တိတ်ခါရှိရှိဝင်ရောက်တာဝန်ထမ်းဆောင်တော့မှာဖြစ်ကြောင်းသမ္မတဘိုင်ဒန်ကကတ္တမရေးပါတယ်။အခုလိုသမ္မတဘိုင်ဒန်ကမူဝါဒပြောင်းလဲလိုက်တာအတွက်ထောက်ခံကြောင်းကာကွယ်ရေးဝန်ကြီးအစ်စ်ဖြစ်လာတဲ့အငြင်းစားကြီးတဲ့ဗိုလ်ချုပ်ကြီး Lloyd Austin ကပြောကြားလိုက်ပါတယ်။